to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2020ပြည်နှစ်ဇန်နဝါရီလ16ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမှာမှထူးခြားတဲ့တဲ့တွေကတော့သမရထရန့်ကိုတရားဆွဲဆိုထားတဲ့အမှုအထက်လွှတ်တော်မှာကျန်းသာစစ်ဆေးမှုကိုဦးဆောင်မဲ့သူတွေကိုအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။သမရထရန့်ဟာအမေရိကန်တရုတ်ကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းတဲ့ကုန်သွယ်ရေးကဏ္ဍဦးသဘောတူညီချက်ကိုလက်မှတ်ထိုးလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရှောင်းနေတဲ့ရိုဟင်ဂျာတွေနေရာပြောင်းနိုင်ရေးမြန်မာအစိုးရကိုဖိအားပေးပြောဆိုပေးဖို့ ICRC ကိုဘင်္ဂလားဒေ့ရှ်ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့တဲ့တွေကတော့ကိုရမင်းထုံးနဲ့အတူတင်ပြမှာပါခင်
ဗျ။ကောင်းပါပြီ။တရင်စီစဉ်နောက်ပိုင်းနားဆင်ရမှာကတော့
အလုပ်တစ်ခုလုပ်ရင်ဒီရှေ့အတွက်ကြည့်ရမယ်။ဒါကြောင့်အကုန်လုံးကြည့်ဖို့ဆိုတော့အဲ့တော့ fit training ကတစ်ခုတိဆောက်ပြီးမှပဲကျွန်တော်
ဒါကတော့မနေ့ကမှမြန်မာနိုင်ငံကိုရောက်လာတော့မဲ့တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအကောင်ခိုင်မာစေဖို့ရည်ရွယ်ပေမဲ့လည်းသမ္မတရှီတွန်းအားပေးမဲ့မြန်မာနိုင်ငံတွင်တရုတ်ရဲ့ကြီးမားလာတဲ့စီမံကိန်းကြီးတွေအပေါ်မှာဒေသခံပြည်သူတွေကစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြမအရေးတုံသက်ချက်ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာသတင်းဆောင်မတွေပြင်ပြည်သူ့ကျန်းမာရေးအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
သမရတော်နဲ့ထောက်ကိုတရားဆွဲဆိုတဲ့အမှုအထက်လွှတ်တော်မှာကြားနာစစ်ဆေးတဲ့အခါဒီမိုကရက်ပါတီဘက်ကဥဆောင်တရားဆွဲဆိုဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကရွေးချယ်ထားတဲ့သူ9ဦးကိုအောက်လွှတ်တော်မှာမနေ့ဗုဒ္ဓနေ့ကမဲခွဲအတည်ပြုပေးလိုက်ပါပြီ။ဒါနဲ့တပါတည်းမှာပဲသမရအပေါ်တင်ထားတဲ့ဆွဲချက်နှစ်ခုကိုလည်းအထက်လွှတ်တော်ကိုပို့လိုက်ပြီးဖြစ်ပါလေ။ဒီမိုကရက်ပါတီဝင်အများစုရှိတဲ့အောက်လွှတ်တော်ကအောက်လွှတ်တော်ကိုသာဥဆောင်တရားဆွဲဆိုကြမဲ့သူတွေကိုပါတီလိုင်းအတိုင်းမဲခွဲအတည်ပြုပေးလိုက်တာဖြစ်ပါလေ။ပုထုနှင့်နောင်ပိုင်းအစင်လာအတိုင်းအောက်လွှတ်တော်ကိုစားဥဆောင်တရားဆွဲကြမဲ့ကိုစလေ9ဦးဟာသမရပေါ်တင်ထားတဲ့ဆွဲချက်တစ်ခုကိုကန်ပြီးလွတ်တော်အဆောက်ဦးရဲ့တစ်ဖက်မှာရှိတဲ့အထက်လွှတ်တော်ရှိရာဘက်ကိုလူကိုယ်တိုင်သွားပေးကြမှာဖြစ်ပါတယ်။ကြားနာစစ်ဆေးမှုတွေကိုတော့ရှေ့သတင်းပတ်တွင်စတင်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အောက်လွှတ်တော်ထားလိုင်းရေးကော်မတီဥက္ကဋ္ဌနဲ့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌတို့ပါအဝင်ဒီအမှုကိုဥဆောင်တရားဆွဲဆိုကြမဲ့ဒီမိုကရက်ပါတီဝင်ကိုစလေ9ဦးကိုအောက်လွှတ်တော်ဥက္ကဋ္ဌအနစီဘလူစီကဗုဒ္ဓနေ့အစောပိုင်းမှာပဲရွေးချယ်ပေးခဲ့တာပါအဖွဲ့ဝင်ဖြစ်ပေါင်းသူတခြားပုဂ္ဂိုလ်တွေကတော့ဆီလ်ဗီယာဂါစီယာဟာကင်ဂျက်ဖရီဇိုးလော့ခ်ဂရင်းဂျေဆန်ခရိုနဲ့ဗာလ်ဒမင်းစ်တို့ဖြစ်ကြတယ်လို့ဆိုပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်တရုတ်ကုန်သွယ်ရေးအငြင်းပွားမှုကိုဖြေရှင်းမဲ့ကုန်သွယ်ရေးကဏ္ဍဦးသဘောတူညီချက်တရက်ကိုတရုတ်ဦးတတိယဝန်ကြီးချုပ်ယူဟေးနဲ့အတူဗုဒ္ဓနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်သမ္မတထရမ့်ကတိတက်ပိုပြီးကြီးမားတဲ့ကုန်သွယ်ရေးသဘောတူညီချက်မျိုးမရှိနိုင်တော့ပါဘူးလို့ပြောသလိုဒီသဘောတူညီချက်ဟာကမ္ဘာတစ်လောကငြိမ်းချမ်းတည်ငြိမ်မှုအဖွဲ့အစည်းကိုဥတည်သွားစေလိမ့်မယ်လို့လည်းဟောကင်းထုတ်လိုက်ပါတယ်။ဗုဒ္ဓနေ့မှာအချိန်ကြာကြာကျင်းပခဲ့တဲ့လက်မှတ်ရေးထိုးပွဲအခမ်းအနားမှာတူတူတရားဝန်ကြီးချုပ်လျူဟေးကတူသမ္မတရှီဂျင်ပင်ကသမ္မတထရမ့်ကိုပေးပို့တဲ့စာကိုဖတ်ကြားခဲ့ရမှာသမရရှိဂျီပင်ကနောက်တစ်ဆင့်ကတော့နှစ်ဖက်အနေနဲ့ဒီသဘောတူညီချက်ကိုစိတ်အားထက်တဲ့တန်တန်နဲ့အကောင့်ထဲဖော်ကြားဖို့ပဲဖြစ်တယ်လို့ပါရှိပါတယ်။သူကိုယ်တိုင်ပြောတဲ့မိန့်ခွန်းမှာတော့တရုတ်ဒုတိယဝန်ကြီးချုပ်လီယူကစိတ်ဆက်ဆွေးနွေးကြစဉ်အတွင်းအဖို့အထစ်တွေရှိခဲ့ပေမဲ့နှစ်ဖက်စိတ်ဆက်ညှိနှိုင်းသူတွေအကြားလက်မလျှော့ချက်ကြဘူးလို့ဆိုပါတယ်။တရုတ်နဲ့အမေရိကန်ကြားအဆင့်တစ်ကုန်သွယ်ရေးသဘောတူညီချက်ကိုဒီဇင်ဘာလလယ်ကရရှိခဲ့တာဖြစ်ပြီးအဲ့ဒီသဘောတူညီချက်ဟာတရုတ်နိုင်ငံနဲ့အမေရိကန်တရုတ်နိုင်ငံအနေနဲ့အမေရိကန်ကုန်ပစ္စည်းတွေပုံမဝယ်ယူရေးနိုင်ငံခြားကုမ္ပဏီတွေကိုနှိပညာအာဓမ္မလွှဲပြောင်းပေးခိုင်းတဲ့လုံနီးလုံဟန်ကိုတရုတ်တို့ရပ်ဆိုင်းပြရေးနဲ့ပို့ကုန်တန်ဖိုးဈေးချိုစေဖို့ငွေကြေးကစားတာတွေမလုပ်ဖို့လဲပါဝင်ပါတယ်။ဒုတိယအဆင့်သဘောတူညီချက်အတွက်စိတ်ဆက်ဆွေးနွေးပွဲတွေကိုချက်ချင်းပဲဆက်တင်တော့မှာဖြစ်ပြီးတတိယအဆင့်အနေနဲ့ရှိမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတကပြောပါတယ်။သမ္မတထရမ့်ရဲ့အဆိုအရတရုတ်နိုင်ငံဟာအမေရိကန်ထွက်ကုန်အမေရိကန်ဒေါ်လာ200ဘီလီယံဘူးတင်သွင်းမှာဖြစ်ပြီးဘီလီယံ50ကတော့လည်းထွက်ကုန်ပစ္စည်းတွေဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကသမ္မတထရမ့်စီကိုပေးပို့တဲ့စာမှာတော့အမေရိကန်တို့အနေနဲ့တရုတ်ကုမ္ပဏီတွေကိုမျှတတက်တာဆက်ဆံဖို့လည်းတောင်းဆိုထားပါတယ်ခင်ဗျ။
Ukraine key that in Ling or Pichal Jang Iran Soyaga one camp also be Sanabiawari people get a jump mutani new year to Iran Tamara Hassan Ruhaniga Potuni Ma so all I bare. A sobanuaro Ling has a bansaya chewing the jump pitchagaralo, Iranga Piochaga me, yet an enga jare camaro, Lemo Padore key that they are connoisseur Charles along the Songare, Eri Lingo, Iran Sitaka, Marjin Pikaka Jang one camp Piochagabare, Lemo Padua to key the Miazuha, Iran and Ladi Pipare. အစိုးရကအဲ့ဒီလိုဝန်ခံပြောကြားလိုက်ပြီးတဲ့နောက်ရက်ဆက်ဆိုသလိုအစိုးရအစံချင်းစာနာပြဝဲတွေအီရန်ကမြို့ကြီးတွေမှာဖြစ်ပေါ်ခဲ့ပါတယ်စစ်တပ်ကလေယာဉ်ကိုပစ်ချလိုက်ကြောင်းနောက်ကျပြီးမှအကြောင်းကြားခဲ့တယ်ဆိုရင်အဲ့ဒီလူတွေတောင်းပန်ကြပါစေလို့တိုင်းပြည်ကိုရုံးမြစ်တန်ကြားကနေတရားပြောကြားတဲ့မင်းကွန်းထဲမှာသမ္မတရူဟာနီကထက်သွင်းပြောကြားခဲ့ပါတယ်ဘာကြောင့်လေယာဉ်ကိုပစ်ချ Nego, Hantajem Pubule, Tamaraga, Yukawa Commission, who talks like Barre.
Aldenia Suraga, Iran Tanaman Ugo, Mlula at the Dure, Pasana non grada, Chichinja like B, Bodonega, Damigan, and Neto like Barre. Albania Nange Yai Nangai Wenji Gen Kajashka Eddie Tanaman Uha Pia Tare Tanama Saint Dane Tanama Sasai Saya Vienna Convention Go Chopa Gejao Facebook Maji Dabi Albania Suya Sumpia Jeko Jinya Light Up Chapare. Vioiga Yashide Albania Suyan and Nizate Twin the Dinu Yaro Eddie Tanaman Uha Albania Nangane Muda Lungjum Yego Any Punida Gulu Neto like Dalu Piovare, Iran Yin Jimu, Tamu, Sayed Ahmed Hosseini Alasta, Ezinga Iran Dolay, a sound of Puma, Simi Yarugo, Yayu Kabudlo, now to Chite Mohammed Pina Ne Matihale, Iran Tolay Agency, MOIS appointment to Lepchebare, three Yemi Dreya Dua, Uyopanang and Ma Julonde, Jampamu Rima, Dawin Shidu to Ulule Diaway. ဒီဝေကရရတဲ့အဲ့ဒီသတင်းအမြင့်မှာပဲနှစ်ထုတ်ခံရသူအီရန်တန်တမန်တွေကအမေရိကန်တို့လေကြောင်းကတပ်ဖြတ်ခဲ့သူအီရန်ကော့စတမ်ဘူဘိုဂျိုခါစတန်ဆိုလမန်နီရဲ့အပေါင်းပါတွေဖြစ်တယ်လို့လဲဆိုပါရယ်ဝါရှင်တန်ကနိုင်ငံသားကြီးရနဲ့လုံခြုံရေးဆိုင်ရာလေ့လာသုံးသပ်သူအေဒရီရန်ရှူတီနီကတော့လက်ရှိတန်တမန်ကြီးအရာအခုထိဖြစ်နေတဲ့အယ်ဘေးနီးယားနဲ့အီရန်ကြားအခုဖြစ်ရကြောင်းဘိုလို့ဆ 73 လအတွင်းဒုတိယအကြိမ်ဖြစ်ပါရယ်ခင်ဗျာ
ဒီ American တမန်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9683လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါတဲ့နေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်ဘေးကင်းလုံခြုံစွာနေရပြန်ပြီးရရှိရတည်နိုင်မယ့်အခြေအနေတွေဖြစ်ပေါ်လာအောင်မြန်မာဘက်ကဖန်တီးပေးရေး ICRC နိုင်ငံတကာတည်ဆင်းသည့်အဖွဲ့အစည်းအနေနဲ့မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာ AK Abdul Momen ကပို့ထုတ်နေမှာတိုက်တွန်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာရေးသားထားပါတယ်ရိုဟင်ဂျာပြည်ပခောက်ကိုမြန်မာဘက်ကဖန်တီးတာဖြစ်တဲ့အတွက်ဒီပဿနာရဲ့အဖြေကိုလည်းမြန်မာဘက်ကပဲရှာဖွေလုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးမုံမင်းကပြောပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာ ICRC အကြီးအကဲ Pierre Dobbs ကနိုင်ငံခြားရေးဌာနမှာသူ့ရဲ့ရာထူးခန့်အလွတ်ပေးအပ်ပွဲခန်းနာမှာဝန်ကြီးမုံမင်းကအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရိုဟင်ဂျာတွေအများအပြားရောက်ရှိနေတာနဲ့သူတို့ရဲ့ကလေးငယ်တွေပညာသင်ကြားခွင့်မရတဲ့ကိစ္စတွေပေါ်ဆိုရင်ကြောင့်လဲဝန်ကြီးမုံမင်းမမုံကပြောကြားခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြီးအကဲဖြစ်တာဝန်ပေးအပ်ခြင်းမခံရခင် Pierre Dobbs ICRC အဖွဲ့ရဲ့အရှိအအဆိုင်ရာအကြီးအကဲအဖြစ်ဘေကျင်းမြို့မှာမနစ်ဇူလိုင်လအထိတာဝန်ထမ်းဆောင်ခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့တစ်ဖက်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေနေရာပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ်
ရုရှားနိုင်ငံမှာဝန်ကြီးချုပ်ဒီမီထရီမက်ဒ်ဗက်ဒက်ဖ်ကသူ့ရဲ့ဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတရားဝင်တင်သွင်းလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားပါလီမန်ကိုပို့ပြီးအင်အားကောင်းစေမဲ့အခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲချက်တွေကိုအဆိုပြုပြီးတဲ့နောက်မှာတိတ်မကြခင်မှာအခုလိုဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတင်သွင်းခဲ့တာပါခြေကဥပဒေပြင်ဆင်ရေးအဆိုပြုချက်ကိုမော်စကိုမြို့မှာရုရှားပြည်ထောင်စုလွှတ်တော်နှစ်ပတ်လည်အစည်းအဝေးကျင်းပနေချိန်နိုင်ငံတော်အခြေပြမိန့်ခွန်းလို့ဆိုနိုင်တဲ့မိန့်ခွန်းကိုပြောကြားစဉ်ဗုဒ္ဓဟူးနေ့မှာသမ္မတပူတင်ကအဆိုပြုခဲ့တာဖြစ်ပါတယ် သမရဖူတင်ရဲ့မိန့်ခွန်းပြောကြားပြီးမကြာခင်မှာပဲဝန်ကြီးချုပ်မက်ဒဗက်ဒက်ကအခုအချိန်လေးအောက်မှာရုရှားအစိုးရအနေနဲ့သမရကလိုအပ်တာတွေဆုံးဖြတ်လုပ်ဆောင်နိုင်ဖို့အခွင့်အရေးပေးရမယ်ဆိုပြီးကြေညာချက်တည်းရထုတ်ပြန်ကြေညာခဲ့ပါတယ်။နောက်ပိုင်းမှာသမရဖူတင်ကရုရှားအခွန်ဌာနအကြီးကမစ်ခယ်မဆူစတင်ကိုဝန်ကြီးချုပ်အဖြစ်အမည်တင်သွင်းခဲ့တယ်လို့ရုရှားသတင်းဌာနတွေကပြောပါတယ်။သူမိန်ကောင်းမှာအကြံပြုခဲ့တဲ့ရုရှားဝန်ကြီးချုပ်နဲ့အဓိကကျတဲ့ဝန်ကြီးတွေရဲ့အမည်စင်းကိုရုရှားဒူမာလွတ်တော်ကမကြာခင်တင်သွင်းမှာဖြစ်ပါတယ်။သမရရဲ့အကြံပေးအဖွဲ့ဖြစ်တဲ့နိုင်ငံတော်ကောင်စီကိုလည်းအခြေခံဥပဒေအရတရားဝင်အာဏာပိုင်အဖွဲ့အစည်းတစ်ခုဖြစ်လာစေဖို့လည်းသမရပူတင်ကအဆိုပြုခဲ့ပြီးအခုပြင်ဆင်ချက်တွေဟာရုရှားနိုင်ငံရေးစနစ်အတွက်သိအရေးပါတဲ့အကြောင်းလဲတွေဖြစ်တယ်လို့လည်းပြောပါတယ်။သမရပူတင်ဟာသမရတက်တန်ကုံဆုံးမဲ့2024ခုနှစ်နောက်ပိုင်းမှာလည်းတိုင်းပြည်ပေါ်သူ့ရဲ့ဩဇာအာဏာလွှမ်းမိုးမှုဆက်ရှိနေအောင်ကြိုးပမ်းတဲ့ပုံလဲပေါ်ပါတယ်ခင်ဗျာ။
ပါကစ္စတန်ကနျူကလ িয়ার လက်နက်တည်ဆောက်ရေးအစီအစဉ်မှာအသုံးချဖို့လိုအပ်တဲ့အမေရိကန်ပစ္စည်းတွေတင်ပို့ရောင်းချနေတဲ့နိုင်ငံတကာကွန်ရက်မှာပါဝင်သူပါကစ္စတန်လူမျိုးစုပေါင်းလေဝန်းချင်၅ဦးကိုတရားဆွဲဆိုလာကြောင်းအမေရိကန်တရားရေးဌာနကပို့ထုတ်နေမှာကြေညာပါတယ်။ပြည်ပကိုကုန်ပစ္စည်းတင်ပို့ရောင်းချခွင့်လိုင်စင်မရှိဘဲအခုဆွဲချက်တင်ခံထားတဲ့သူတွေကအမေရိကန်ကုန်ပစ္စည်းတွေကိုဝယ်ယူပြီးပါကစ္စတန်အစ်စ်မြင့်သူတေသနဌာနနဲ့ပါကစ္စတန်အနုမြင့်စွာအင်ကော်မရှင်တို့ထံကိုတင်ပို့ရောင်းချခဲ့တယ်လို့အမေရိကန်တရားရေးဌာနရဲ့ဆွေးချက်ထံမှာဖော်ပြထားပါတယ်2014ခုနှစ်စက်တင်ဘာလနဲ့2019ခုနှစ်အောက်တိုဘာလအကြားကုမ္ပဏီပေါင်း29ခုကတရားမဝင်နျူကလ িয়ার နဲ့ဆိုင်တဲ့ပစ္စည်းတွေအမေရိကန်ကနေပါကစ္စတန်ကိုတင်ပို့ရောင်းချခဲ့တယ်လို့ဆိုပါတယ်ဒီတရားမဝင်တင်ပို့ရောင်းချမှုတွေနဲ့အမေရိကန်ကုမ္ပဏီတွေပါဝင်ခြင်းတော့မရှိဘူးလို့ဆိုပါတယ်ပါကစ္စတန်နိုင်ငံရော်ဟပင်ဒီအခြေစိုက် Business World ဆိုတဲ့ကုမ္ပဏီနဲ့ဆက်နွယ်ပတ်သက်နေတဲ့အခုဆွေးချက်တင်ခံထားတဲ့သူတွေကိုနိုင်ငံတကာအရေးပေါ်စီးပွားရေးနဲ့ပြည်ပပုတ်ကုန်ထိန်းချုပ်ရေးဆိုင်ရာဥပဒေချိုးဖောက်မှုနဲ့ New Hampshire ပြည်နယ်အစိုးရကတရားစွဲဆိုလိုက်တာပါတရားစွဲခံထားတဲ့သူတွေဟာသူတို့ဘယ်ကိုပို့တယ်ဆိုတာမသိရအောင်ဂျာဂန်ကုမ္ပဏီတစ်ခုရဲ့အမည်ကိုအသုံးပြုပြီးတင်ပို့ခဲ့ကြတာဖြစ်ကြောင်းသူတို့ပေါ်တင်ထားတဲ့ဆွေးချက်ထဲမှာဖော်ပြထားပါတယ်သူတို့၅ဦးစလုံးဟာပါကစ္စတန်၊ကနေဒါ၊ဟောင်ကောင်နဲ့ဗြိတိန်တို့မှနေကြသူတွေဖြစ်ပြီးသူတို့ကိုဆွေးချက်တင်လိုက်တဲ့ဆိုပေမဲ့အခုအချိန်ထိဖမ်းဆီးခြင်းမရှိသေးဘူးလို့ဆိုပါတယ်
ကမ္ဘာအကြီးဆုံးအင်တာနက်အွန်လိုင်းအရောင်းဝယ်ကုမ္ပဏီဖြစ်တဲ့ Amazon ရဲ့အမှုဆောင်အရာရှိချုပ် Jeff Bezos ကအိန္ဒိယနိုင်ငံမှာ American Dollar 1 Billion ယင်းနှုန်းမှာဖြစ်ကြောင်းဗိုလ်ချုပ်ဘော်ဒိုနီကကြေညာလိုက်ပါတယ်။ Amazon ရဲ့စီးပွားရေးလုပ်ငန်းဆိုင်ရာလုပ်ပုံလုပ်နည်းတွေကြောင့်အိန္ဒိယနိုင်ငံကဒေတာဆိုင်ရာဆိုင်တွေအထိနာနေတယ်ဆိုပြီးတော့အိန္ဒိယကုန်သည်တွေက Amazon ကိုစာနာပြနေချိန်မှာအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။ Amazon ကုမ္ပဏီကိုတည်ထောင်သူလည်းဖြစ်တဲ့ Bezos က New Delhi မြို့မှာကုမ္ပဏီကကျင်းပတဲ့ပွဲတစ်ခုမှာအပြာရောင်အိန္ဒိယအမျိုးသားဝစ်စင်ကိုဝစ်စင်တက်ရောက်ခဲ့ပြီး27ရာစုနှစ်ဟာအိန္ဒိယနိုင်ငံပိုင်ဆိုင်တဲ့ရာစုနှစ်ဖြစ်တယ်လို့ပြောကြခဲ့ပါတယ်။ Amazon ရဲ့အခုယင်းနှစ်မြို့နာမှုဟာအိန္ဒိယမြို့ရွာပေါင်း100ကျော်မှာ Digital Center တွေထူထောင်ဖွင့်လှစ်မှာဖြစ်လို့အိန္ဒိယ Online ကုမ္ပဏီပေါင်း10,000တန်းကျော်ကိုအထောက်အကူပြုမှာဖြစ်တယ်လို့2025ခုနှစ်အရောက်မှာ10ဘီလီယံတန်ဖိုးရှိတဲ့အိန္ဒိယကနေပို့ကုန်တွေကိုမှာယူမှာလည်းဖြစ်ပါတယ်။ Amazon ကအခုယင်းနှစ်မြို့နာမှုဟာအသေးစားလုပ်ငန်းတွေကိုတိုးတက်စေဖို့ရွေးတာဖြစ်ကြောင်းပြောကြခဲ့ပေမဲ့ဆန္ဒပြနေသူအိန္ဒိယကုန်သည်တွေကတော့ဒါကိုအယုံကြည်မရှိဘဲစတာပရီးနေမှာဆန္ဒပြပွဲတွေဆက်လုပ်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမှာတင်းငွေတွေကတောင်းမီးတောင်စတင်ပေါက်ကွဲခဲ့တဲ့အချိန်ကစလို့ဒေသခံပြည်သူ4000လောက်အိုးအိမ်ဆုံးခွာပြီးခလိုစခန်းတွေမှာလာရောက်ခိုးလုံနေကြတယ်လို့အာဏာပိုင်တွေကပြောပါတယ်မြို့တော်မနီလာနဲ့65ကီလိုမီတာလောက်ဝေးတဲ့တောင်းမြို့အနီးကနေရာအတော်များများကိုကန့်တတ်နေမည်ဖြစ်ရဲတပ်ဖွဲ့ကတတ်မှတ်လိုက်ပြီးဒေသခံတွေကိုလည်းမဖြစ်မနေဘေးကင်းရာကိုထွက်ခွာသွားကြဖို့အမိန့်ထုတ်ပြန်လိုက်ပါတယ်တောင်းမီးတောင်ဟာပုံမပြင်းထန်ပြီးကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်လာနိုင်ခြင်းရှိတယ်လို့ဖိလစ်ပိုင်ငရင်ဌာနကသိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျ
တင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကတင်ဆက်သွားတာပါရှင်။ကြာတာပရင်းလေးနည်းနည်းခင်ဗျူးမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မနေ့ပြန်ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာတော့မယ့်တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်လို့တင်ပြချင်ပါတယ်။သူရဲ့ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအားကောင်းခိုင်မာစေဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်ပေမဲ့လည်းသမရရှိတွန်းအားပေးမယ့်မြန်မာနိုင်ငံတွင်တရုတ်ရဲ့ကြီးမားလာတဲ့စီမံကိန်းကြီးတွေအပေါ်မှာတော့ဒေသခံပြည်သူတွေဘက်ကအန္တရာယ်ဖြစ်စိုးရိမ်မကင်းဖြစ်နေကြပါတယ်။ AFP ဆောင်းပါးကိုအခြေခံပြီးတော့ဆက်ပြီးပြောပြမှာပါရှင်။တရုတ်နိုင်ငံမှာသမရအာဏာရပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးချိန်လာမဲ့ရှီရဲ့နှစ်ရက်ကြာခီးစဉ်အတွင်းတရုတ်ရဲ့အခမ်းကဏ္ဍပိုးပြီးခိုင်မာစေဖို့စ조사ရှာဖွေဖို့ရှိပါတယ်တရုတ်ရဲ့ယင်းနှိမ့်ညှို့နှံမှုဟာမြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်ညှို့နှံမှုစုစုပေါင်းရဲ့40ရာခိုင်နှုန်းဒါမှမဟုတ်ဒေါ်လာ4ဘီလီယံပမာဏအထိရှိနေတာပါဒါအပြင်မြန်မာနဲ့တရုတ်ဟာ မဟာဗျူဟာအရလေအရေးပါတဲ့မိဖတ်တွေဖြစ်နေပါတယ်အခေအကျတဲ့တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့ရည်ရွယ်ချက်ကလည်းတရုတ်ကုန်သွင်းပိုင်းယွန်းနံပြည်နယ်ကနေအိန္ဒိယသမုဒ္ဒရာထိပေါက်ဖို့ဖြစ်ပါတယ်တရုတ်အစိုးရရဲ့ကပလန်းစီမံကိန်းကြီးမှာလည်းမြန်မာနိုင်ငံကတစ်စိတ်တစ်ပိုင်းအရေးပါနေတယ်ဆိုတာကလည်းဒီလမ်းကြောင်းပေါက်ဖို့ဖြစ်ပါတယ် အကဲခဲသူတေတီရစ်ချတ်ဟိုဆေးကတော့တရုတ်သမ္မတရဲ့ခီးစဉ်ဟာအခွင့်အလမ်းတွေကိုရောကြီးမားလာတဲ့NDA တွေကိုရောနှစ်ခုစလုံးကိုယူလာပေးမှဖြစ်တယ်လို့သုံးသပ်ပါတယ်တရုတ်နဲ့နယ်စပ်ချင်းထိနေတဲ့ကချင်ပြည်နယ်မှာရက်ဆိုင်ထားတဲ့မြစ်စုံဆယ်စီမံကိန်းရဲ့အနာဂတ်ကလည်းတရုတ်သမ္မတရှိရဲ့ခီးစဉ်ကိုဆက်လက်လွှမ်းမိုးနေမလားဆိုတာကလည်းစိုးရိမ်ပွဲရာဖြစ်နေပါတယ်2996 ခုနှစ်ကဒုတိယမရာထူးခဲ့သူဖြစ်ပါတယ်ဒါပေမဲ့နှစ်နှစ်အကြာမှာဒီစီမံကိန်းပေါ်မြန်မာပြည်သူတွေရဲ့ကန့်ကွက်မှုတွေကျယ်ကျယ်ပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်စင်ကာပူနိုင်ငံပမာဏလောက်ကြီးမားပြီးဒေါ်လာ3.6ဘီလီယံတန်ဖိုးကုန်ကြမဲ့မြစ်စုံဆယ်စီမံကိန်းဟာ ARI မြစ်ကြောင်းစီးဆင်းမှုကိုထိခိုက်မှာဖြစ်တယ်လို့ဒေတာကန်တွေအတွက်လည်းဘေးအန္တရာယ်ရှိနေတာဖြစ်ပါတယ်ဒီနှစ်အကုန်ပိုင်းလောက်မှာကျင်းပမဲ့ရွေးကောက်ပွဲအကြိုကာလအတွင်းတကယ်လို့များမြစ်စုံဆယ်စီမံကိန်းကိုပြန်ဆမယ်ဆိုရင်တော့ရွေးကောက်ပွဲမှာလူကြိုက်များမှုမရတဲ့အပြင်ဆန့်ကျင်ဘက်တွေရင်ဆိုင်ရမှာဖြစ်တယ်လို့ဆုံးရှုံးမှုကြီးကြီးမားမားကိုရင်ဆိုင်ရမှာဖြစ်တယ်လို့အကဲခတ် ရစ်ချတ်ဟိုဆေးကဆိုပါတယ်တရုတ်ဒုနိုင်ငံသားဝင်ကြီးလူကြောက်ဟီးကလည်းပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲအတွင်းမြစ်စုံဆယ်ကိစ္စကိုဖြေဆိုရမှာနှစ်နိုင်ငံအနီးကပ်ဆက်သွယ်ဆွေးနွေးနေကြောင်းမရှင်းမလင်းပြောသွားပါတယ်ဒေတာကန်ကချင်ပြည်သူတွေကြားမှာတော့အမျက်ဒေါသတွေကပြန့်နှံ့နေသေးပါအသက်60အရွယ်အမျိုးသမီးကြီးနာဒုပရီဆိုရင်လွန်ခဲ့တဲ့ဆယ်နှစ်မြစ်စုံဆယ်စီမံကိန်
ဒီကိုအင်ကိုရမပြန်နိုင်သေးပါဘူးအန်ချေစွန်ညောင်းတန်ငါဖတ်မှအနေနဲ့ရင်ကြောသူပြောသွားတာကဒီစီမံကိန်းကိုလုံးဝသဘောမတူတဲ့အကြောင်းဒါပေမဲ့အာနာပိုင်တွေရောတရုတ်ကပါသူတို့ရဲ့အတန်တွေကိုနားထောင်မယ်လို့မထင်ကြောင်းပြောသွားတာပါ သူရဖြစ်တဲ့အောင်မြင်တာကနေဖယ်ရှားခံရပြီးရနောက်သူတို့အတွက်နေထိုင်စားသောက်ရေးဟာအလွန်ကိုခက်ခဲခဲ့တယ်လို့နာဒူပရိကပြောပါတယ်။ကချင်ပြည်သူပါတီဒီယိုကတာဒူဝါဂမ်ဂရွန်အောင်ခန်းရဲ့အမြင်ကလည်းအခုလိုကြီးမားလာတဲ့စီမံကိန်းကြီးတွေကိုအကောင်အထည်ဖော်ရမှာဘက်ပေါင်းစုံကနေအရင်ဆုံးစဉ်းစားဆုံးဖြတ်တင်ကြောင်းအခုလိုပြောပါတယ်။အလုပ်တစ်ခုလုပ်ရင်ရည်ရွယ်ချက်ကြီးရမယ်။ဒါကြောင့်အကုန်
project ကို ဆွေးနွေးပြီးမှညီနိုင်ဆွေးနွေးပြီးမှလုပ်ဆရာရှိတာဒီလုပ်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုတင်ပြလိုပါတယ်။
တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်ဟာရိုဟင်ဂျာအကြက်တဲရင်ဆိုင်နေရတဲ့အခြေအနေမှာဒေါအောင်ဆန်းစုကြည်ကိုထောက်ခံကြောင်းပြသဖို့ဖြစ်တယ်လို့လည်းအကြက်ကတချို့ကသုံးသပ်ပါတယ်။အခုတရုတ်သမ္မတရဲ့ခီးစဉ်မှာနှစ်နိုင်ငံသဘောတူညီချက်ရဖို့အဓိကအလေးထားမဲ့အချက်တွေကတော့အလွန်ကြီးမားတဲ့စက်မှုစုံတိစောက်ရေးစီမံကိန်းနဲ့ရခိုင်ပြည်နယ်ကကြောက်ကြီးရေးနဲ့စေကမ်းစီမံကိန်းပဲဖြစ်ပါလိမ့်မယ်။တောက်ကြာနေမှာမြန်မာနိုင်ငံကိုရောက်ရှိလာတော့မယ်တရုတ်သမ္မတရှီကျင်းဖင်ဟာသူ့ရဲ့ခီးစဉ်အတွင်းနေပြည်တော်မှာသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံမှုရှိသလိုကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီ20ကခေါင်းဆောင်တွေကိုလည်းသမရရှိကတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင်။ပြည်ဦးမြန်မာပိုင်းစီစဉ်တွေကိုဆက်လက်အတန်းလှည့်နေပါတယ်ရှင်။အခုလိုတရုတ်သမ္မတရှီချင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်အတောအတွင်းမှာပဲထိုင်းမြန်မာနယ်စပ်ကကရင်ပြည်နယ်မြဝတီခရိုင်အတွင်းမှာနေထိုင်နေတဲ့တရုတ်နိုင်ငံသား40ကျော်ကိုဗီဇာစီကံချိုးဖောက်မှုတရားမဝင်နေထိုင်မှုစတဲ့စီလာဝကရဲ့စီမင်းစီကံတွေနဲ့ဒီတရားဆွဲဆိုခဲ့ပြီးတော့တချို့ကတော့သူတို့တဲခိုနေထိုင်တဲ့အိမ်တွေကုမ္ပဏီတွေကိုတရားဆွဲမှာဖြစ်တယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်ဒီအကြောင်းကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာတရုတ်နိုင်ငံသားများအများအပြားဝင်ရောက်နေထိုင်နေတာကြောင့်စောင့်ကြည့်လေ့လာရေးအဖွဲ့တွေကပြည်နယ်အစိုးရကိုတိုင်ကြားခဲ့တာတွေလုပ်ခဲ့တာကြောင့်ဝေးဆင်းလေ့လာမှုတွေလုပ်ခဲ့ကြောင်းဒီထဲမှာတရုတ်နိုင်ငံသား40ကျော်ဟာဗီဇာစီးကပ်နဲ့မညီတာ၏ဗီဇာတက်တန်းကျော်နေထိုင်တာတွေကိုတွေ့ခဲ့ရကြောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုရှင်းပြပါဗျ။
မနေ့ကတော့42ယောက်မှကျွန်တော်ရှိတာတော့ဒီနေ့တစ်ယောက်ပေါ့မှာဒ တကယ်လို့နိုင်ငံသားတွေကဟိုဗီဇာစီကန်ဖော်တော့အဲ့နိုင်ငံသားကိုရေးကြပါခင်ဗျာဒါပေမဲ့သူကဗီဇာစီကန်တော့ညီပေမဲ့နိုင်ငံသားကျတော့ဟိုတယ်တို့ဟိုတယ်ရခင်ဗျာဘိတ်ချက်ဗီဇာတို့ဆိုရင်တော့ဒီယုံတို့နေအိမ်တို့ site တို့တဲတာရှိတယ်တို့နေတာရှိတာပေါ့မှာသူကဒီလူတွေကိုဘယ်လိုလာပြီးတော့ဘယ်လိုနေထိုင်မှမယ်ဆိုတာကိုသူဗီဇာစီကန်နဲ့ညီကြည့်ငိုတဲ့ကြူပြီးတော့ဟိုလောက်ကနေဖောင်းစီတိုင်ထားမှာခင်ဗျာသူကဟိုတွေ့ရဲ့အိမ်မှာတိုင်ရမျိုးပုံပေါ်မှာပဲဒါသူ့ရဲ့ယုံမှာဒါရဲ့သူ့ရဲ့လုပ်ငန်းခွင်မှာဒါသူတို့ကဒီမှာထားမှာဆိုတော့နေရာကိုဂျူပြီးပေးတာပေါ့မှာပေးထားတဲ့နေရာမျိုးဆိုရင်တော့အဒီဒီကနဲ့လာတဲ့လူတွေအဲ့မှာတဲလိုက်နေရတာပေါ့ဟုတ
်တယ်အ
ဲ့လိုမဟုတ်ဘဲနဲ့ယူတဲခုကန်းတို့အိမ်လို့ကြတော့သူနေလို့မရဘူးလို့ခင်ဗျဟိုဟိုတယ်မဟုတ်ဘဲနဲ့တဲလို့မရတဲ့နေရာမျိုးမှာတွေ့တာပေါ့ခင်ဗျဒီသူရှိတော့သူတို့ခေါ်ပြီးတော့အတိတ်တိတ်ရှိစ်တာပေါ့ခင်ဗျဒီတဲ့ခါမှာဒီနေ့က42ယောက်တဲရတဲ့ယောက်ကတော့ကွာပူဇာစီကနေမကြီးဆိုရတာ။ကျွန်တော်တို့လောက်ကအဲ့ဦးကြီးစတုတ်တဲ့ယူရပါတော့ခင်ဗျာ။နောက်ပြီးတော့ကျွန်တော်တို့အဲ့ဒီနေရာတစ်ခုကျော်တော့ရှိပါဦးမှာ။အဲ့ထက်မှာငါးအိမ်ကတော့သူကနိုင်ငံယာသားတွေ့တာပေါ့မှာ။အဲ့တော့သူကအင်ရှင်တွေတို့တရားခါဒါတစ်ခု။နောက်တစ်ခုကတော့ဒီကုမ္ပဏီကို business visa နဲ့ဝင်လာတဲ့ကုမ္ပဏီရှိတယ်လေ။ကုမ္ပဏီတော့သူစုံခံခွဲမှုနဲ့အရေးကြီးလို့ရှိတာပေါ့မှာ။
ဒါကတော့မြောက်ရီမျိုးထဲမှာပဲအရေးယူတာတွေလုပ်ခဲ့တာဖြစ်ပြီးထိုင်းမြန်မာနယ်စပ်မြောက်ရီခရိုင်ရှေးကုတ်ကမှရှိတဲ့ပြည်နယ်ကြားဆောင်တပ်များထိန်းချုပ်ထားတဲ့နေရာတွေနဲ့မဆိုင်ဘူးလို့ဆိုပါရယ်။နယ်ကြားဆောင်တပ်များထိန်းချုပ်ထားတဲ့နေရာတွေမှာတော့တရုတ်လူမျိုးများအတွက်အခန်းတွေအင်အားစီမံကိန်းတွေစောင့်လုပ်ဖွင့်လှစ်ထားပြီးချိုင်းနာတောင်တရုတ်တန်းဖြစ်စတင်လှုပ်ဆောင်နေတာပါ။အဲဒီကနေတဆင့်မြောက်ရီမျိုးထဲမှာလည်းကဘာလက်ထီးသွားများတရုတ်လူမျိုးများနဲ့နိုင်ငံသားများဝင်ရောက်လာမှုတွေများလာပြီးဒီကမဲ့နေထိုင်တာတွေဈေးဆိုင်တွေဖွင့်လှစ်ထားတာတွေကြောင့်ပြည်သူတွေကတိုင်ကြားမှုတွေစောင့်ကြည့်တဲ့အဖွဲ့တွေကလုပ်ပြီးတိုင်ကြားတာတွေကြောင့်အခုလိုမျိုးအေးအေးယူဆောင်ရွက်မှုတွေလုပ်ခဲ့ရတာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ယူကရိန်းခီးတယ်တဲ့လေယာဉ်ကိုအီရန်စစ်တပ်ကပစ်ထားလိုက်ကြောင်းပြောကြားပြီးရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကိုကြည်ချင်းအဖြစ်အစိုးရပေါ်မှာပြည်သူတွေကအတော်လေးမကြေမနက်ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါ။အီရန်လူမျိုးအများစုအပါအဝင်လေယာဉ်ပေါ်ပါလာတဲ့ခီးတယ်186ဦးလုံးတိစုံသွားရတဲ့ဖြစ်ရအတွက်သူတို့မှတာဝန်ရှိကြောင်းအီရန်အစိုးရဝန်ခံပြောကြားပြီးမှဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။လေယာဉ်ပစ်ချလိုက်တဲ့ဖြစ်ရကအီရန်ထိပ်တန်းဗိုလ်ချုပ်ကြီးကိုအမေရိကန်ကပြစ်မှတ်ထားတပ်ဖြတ်လိုက်တဲ့အပေါ်အမျက်ထွက်နေရကနေနိုင်ငံရေးဖိနှိပ်မှုနဲ့အမေရိကန်ရဲ့စီးပွားရေးအရပိတ်ဆို့ရေးယူမှုတွေကြောင့်တိုင်းပြည်စီးပွားရေးကျနေတဲ့အခြေအနေတွေအတွက်ပြည်သူတွေရဲ့ဒေါသဟာအီရန်ဆိုရဘက်ကိုလှည့်သွားခဲ့တာပါ။ဆန္ဒပြပွဲတွေကအများစုပါဝင်လာမဲ့တော်လှန်ပုံကံမှုဖြစ်လာမလားဆိုတာနဲ့ပတ်သက်လို့ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
ရန်နဲ့ချီတဲ့အီရန်ကျောင်းသားတွေတိုင်းပြည်ရဲ့အစ္စလာမစ်ခေါင်းဆောင်တွေကိုရှုံချဆန္ဒပြနေကြပေမဲ့ဒီကနေတနင်္ဂနွေလုံးတိုင်းတာနဲ့ဒေါ်လာပုံကောင်မှုတွေဖြစ်လာမလားဆိုတာပြောဖို့ဆွလွန်သေးတယ်လို့ Brookings Institute က Michael O'Hanlon လို့သူတည်စီတွေကတုံ့တက်ပါတယ
် My expectation is that the demonstrations however large they may be are really not huge
လက်ရှိဆန္ဒပြပွဲတွေဘလောက်ပဲကြီးနေပါစေဒါဟာတနင်္ဂနွေလုံးပါဝင်တဲ့အေယာမဆန္ဒပြပွဲကြီးတွေအဖြစ်ပြည့်နေလာမယ်လို့ကျွန်တော်မျှော်လင့်မထားပါဘူး
တရင်လေးစိတ်ကတက်ခါစားလေးမှာပဲယူကရိန်းခီးတဲ့တင်လေးရင်ကိုဇန်နဝါရီလ10ရက်နေ့မှာမှာရင်ပြစ်ချမိခဲ့ကြောင်းအီရန်အစိုးရကဝန်ခံပြောကြားအပြီးမှာကျောင်းသားတွေအများစုပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါအဲ့ဒီပြစ်ချမှုကြောင့်လေယာဉ်ပေါ်ပါလာတဲ့ခီးတဲ့186ဆလုံးတိတ်ဆုံးခဲ့တာပါဒီလေယာဉ်ပြစ်ချမှုနဲ့ဆက်နွယ်နေသူတွေကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအခုသတင်းပတ်ထဲမှာပဲအီရန်ကကြေညာခဲ့ပါတယ်အီရန်ကထိပ်တန်းဗိုလ်ချုပ်ကြီးကတ်ဆင်ဆိုလမန်နီကိုအမေရိကန်ကပြစ်မှတ်ထားတပ်ဖြတ်လိုက်တာကိုလက်စားချေတဲ့အနေနဲ့အီရန်မှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်းကိုအီရန်ကဒုံးကျည်နဲ့ပစ်ခတ်တဲ့နေ့မှာပဲယူကရိန်းလေယာဉ်ကိုပစ်ချလိုက်တာပါဆန္ဒပြသူတွေကဗိုလ်ချုပ်ကြီးဆိုလီမန်နီရဲ့ရုပ်ပုံတွေကိုဆွဲချပစ်တာနဲ့မြေယုံပုံတွေနဲ့ပစ်နေတဲ့ရဲတွေရဲ့လက်ကနေလွတ်နိုင်မှုထွက်ပြေးနေကြတဲ့ចောင်းသားတွေကိုမတန်းတင်ရိုက်ကူးထားတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်ဆန္ဒပြသူအများအပြားလည်းဖမ်းဆီးခံရပါတယ်ဗိုလ်ချုပ်ကြီးဆိုလီမန်နီရဲ့ဇာပနာကိုလိုက်ပါပို့ဆောင်သူတွေကအမေရိကန်ကိုလက်စားချေဖို့ကြွေးကြော်ကြအပြီးမကြခင်မှာပဲအီရန်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။ဓာတ်ဆီဈေးတွေကို90ရာခိုင်နှုန်းအထိတိုးမြင့်သွားဖို့နိုဝင်ဘာလမှာအစိုးရကကြေညာအပြီးဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနောက်ပိုင်းအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအခုလိုထပ်မံဖြစ်ပေါ်လာတာပါ။တချို့နေရာတွေမှာလူညုံရေးတပ်ဖွဲ့တွေကလက်နက်မဲ့ဆန္ဒပြသူတွေကိုပစ်ခတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Atlantic Council ကသူတည်သည့် William Wetzler ကအခုလိုမှတ်ချက်ပေးပါတယ်။
The regime has a great history of cracking down hard whenever threatened.
သူတို့ကိုချင်းချောင်းမှုဖြစ်လာရင်ပြည်ထောင်အစိုးရကအကြမ်းဖက်ဖြည့်ဆင်းတတ်တဲ့အစဉ်လာရှိပါတယ်။
အခုဆန္ဒပြပွဲတွေကအဲ့လိုအကြမ်းဖက်ဖြည့်ရှင်းမှုတွေကိုကျော်လွှားနိုင်ပါမလားဆိုတဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူး
။အီရန်ရဲ့ပက်ထိန်တဒုံးကျည်အစီအစဉ်နဲ့ဒေသတွင်းကစစ်သေးကြွတွေကိုပံ့ပိုးပေးနေတာတွေရပ်တန့်ရေးအတွက်ရည်ရွယ်ချမှတ်တဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကလည်းအီရန်စီးပွားရေးကိုအထိနာစေပါတယ်။ဒါကြောင့်လဲပြည်သူတွေကမကျေမနပ်ဖြစ်ပြီးဆန္ဒပြကြတာပါ။ဒါပေမဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အမေရိကန်အပေါ်မကျေနပ်မှုတွေတိုးလာစေတယ်လို့ ICG နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ကအလီဗိုင်းစ်ကတုံ့တက်ပါတယ်
။ The Iranians feel that they're stuck between a very aggressive United States and a very repressive
အီရန်ပြည်သူတွေဟာအင်မတန်ရန်မူလိုတဲ့အမေရိကန်နဲ့ဖိနှိပ်ချုပ်ချယ်လွန်းတဲ့သူတို့အစိုးရကြားမှာပိတ်မိနေကြတယ်။သူတို့ကိုဘယ်အစိုးရကမှဂရုမစိုက်ကြဘူးလို့သူတို့ခံစားနေကြရတာပါ။
ဒီတော့တွင်အီရန်အစိုးရကတော့ပြည်တွင်းပြည်ပကဖိအားတွေကိုအာခံပြီးသူတို့ရဲ့ယူရေနီယံတန့်စီအစီအစဉ်ကိုကန့်သတ်ထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ပြောကြားလိုက်ပါတယ်။ဒီလှုပ်ဆောင်မှုကနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုထပ်မံဖြစ်ပေါ်လာစေနိုင်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်းပြောပြသွားတာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါရှင်။
ရခိုင်ပြည်နယ်ဟာဆင်နီပြည်ဖြစ်ဥတီသွားနေတယ်ဆိုတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာမှာလက်ဒီရှာဗန်ဒမ် SM နဲ့ခော့ပ်ဆက်ချူဒီကူတို့ပူးတွဲရေးထားပါတယ်။ရခိုင်ပြည်နယ်ဟာအာရှတိုက်ရဲ့အချက်အချာနေရာမှာတည်ရှိနေပြီးဒီဒေသတည်ငြိမ်ရေးလူမျိုးစုတွေကြားသားသာသာပြည်ရေးနဲ့စီးပွားရေးတိုးတက်မှုတို့ဟာတောင်ဝါရှောက်တွေရောအရှေ့တောင်ဝါရှောက်အတွက်ပါအရေးကြီးပြီးတော့ဒီထဲမှာအာဆီယံလည်းပါဝင်တယ်လို့ဆောင်းပါးရှင်တွေကရေးထားပါတယ်။ဒါကြောင့်ရခိုင်ရေးနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းဗီယက်နမ်မှာကျင်းပမယ်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာအလေးထားဆွေးနွေးကြမယ်လို့မျှော်လင့်ရကြောင်းဆိုထားပါတယ်။ရခိုင်ပြည်ပဋိပက္ခရဲ့ရင်းငံအကြောင်းရင်းတွေကိုဖြည့်ရှင်းရေးပြီးပြည့်စုံပြီးရေရှည်ခိုင်မာတဲ့အဖြစ်တစ်ခုရှာဖွေဖို့လိုအပ်တယ်ဆိုတာနဲ့ဘေးဒဏ်သင့်လူမှုဝန်ဝိုင်းတွေသူတို့ဘဝတွေကိုပြန်လည်တည်ဆောက်နိုင်ရေးအထောက်အကူဖြစ်စေမဲ့ဝန်ကျင်မျိုးဖန်တီးဖို့လိုအပ်တယ်ဆိုတဲ့အာဆီယံအဖွဲ့ရဲ့နိုမာလာကကြေညာချက်ကိုဆောင်းပါးရှင်တွေကပြန်ပြီးထောက်ပြထားပါတယ်။အဲ့ဒီမှန်ချက်အောင်မြင်စေဖို့အတွက်အာဆီယံအဖွဲ့အနေနဲ့လုံဆောင်သင့်တဲ့အချက်တွေကိုဆောင်းပါးရှင်တွေကအကြံပြုရေးသားထားပါတယ်။ SM ဟာနယ်သာလန်တမန်ကြီးအောင်ဖြစ်ပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်ဟောင်းနဲ့ဖြစ်ပါတယ်။ချူတီကူကတော့ထိုင်းတမန်ကြီးဟောင်းလွှတ်တော်အမတ်ဟောင်းဖြစ်ပါတယ်။2020ပြည်နှစ်တွင်ရှစ်တော်အစဒီတာမှာစောင့်ကြည့်ရမယ့်ဖြစ်ရပ်များအပိုင်း၁ဆိုတဲ့သုံးသပ်ချက်ဆောင်းပါးကိုတော့မဟာဗျူဟာနှင့်နိုင်ငံတကာလေ့လာရေးဌာန CSIS ကအရှိတော်အစအစီအစဉ်အကြီးတန်းအကြံပေးပုဂ္ဂိုလ်နဲ့ညွှန်ကြားရေးမှူး Amy Searight ကရေးထားပါတယ်။ဒီနေ့တွင်စောင့်ကြည့်ကြရမယ့်အရှိတော်အစဒေတာကယူကောက်ပွဲတစ်ခုကတော့စင်ကာပူနဲ့မြန်မာနိုင်ငံတို့မှာကျင်းပမယ့်ယူကောက်ပွဲတွေဖြစ်တယ်လို့ဆောင်းပါးရှင်ကအစကြေထားပါတယ်။စင်ကာပူယူကောက်ပွဲဟာ1965ခုနှစ်မှာလွတ်လပ်ရေးရပြီးကတည်းကအာဏာရလာတဲ့ People's Action Party ကဇရုဒမျိုးဆက်ခေါင်းဆောင်တူဖြစ်သူလက်ရှိဒုတိယဝန်ကြီးချုပ် Heng Swee Keat ဝန်ကြီးချုပ်ဖြစ်လာမယ့်အလားအလာပဲများတာကြောင့်ခံမှန်းရတိတ်မခက်လာတဲ့သဘောဆောင်းပါးရှင်ကရေးထားပါတယ်။မြန်မာယူကောက်ပွဲကတော့ခံမှန်းရပိုခက်တယ်လို့ဆိုပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲအပြီး9နှစ်ကြာပြီးတဲ့နောက်နိုင်ငံရေးအခင်းချင်းဟာပိုရှုပ်ထွေးပိုပြိုင်ဆိုင်မှုများလာတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒိုင်ယန်နာဒေသတွေမှာ NLD ပါတီအပေါ်ထောက်ခံမှုကျလာတာ၊ဒိုင်ယန်နာပါတီတွေပေါင်းစည်းလာကြတာ၊ပါတီသစ်တွေပေါ်လာတာစတဲ့အချက်တွေကိုဆောင်းပါးရှင်ကအဓိကထောက်ပြထားပါတယ်။ဒီအခြေအနေကလွတ်တော်တွင်မှာပါတီငယ်အရေးအတွက်အများပြားရောက်လာနိုင်တယ်လို့ဆောင်းပါးရှင်ကယူဆပါတယ်။ဒါပေမဲ့လည်းသမ္မတကိုရွေးချယ်တဲ့စနစ်အရအစိုးရအဖွဲ့ကိုဒေါက်ဆန်းစုကြည်ပဲဆက်ပြီးဥဆောင်ခွင့်ရဖို့အလားအလာများတယ်လို့ကောက်ချက်ချပါတယ်။ဒါအပြင်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာနောက်ထပ်သမိုင်းမှတ်တမ်းတစ်ခုအဖြစ်မှတ်တမ်းဝင်မှာဖြစ်တယ်လို့ဆောင်းပါးရှင်ကဆုံးသတ်ထားပါတယ်ခင်ဗျာ
။ကိုချော့ချော့သိန်းပြောပြသွားတာပါ။မကြာခင်မိနစ်ပိုင်းအတွင်းမှာတော့ကြာတာပရင်းနေနေနဲ့ခင်ဗျူရီမြန်မာပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းထုံလွှင့်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအတန်လှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့တင်ဆက်ချက်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုကြာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်တယ်လို့လူမှုကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော
့အဲ့လိုကလေးကန်ဆာဖြစ်တဲ့လူတွေကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးဆေးရုံကြီးမှာရှိတယ်မန္တလေးကလေးဆေးရုံကြီးမှာရှိတယ်ဗမာနိုင်ငံမှာ200ရှိရပေါ့နော်အဲ့လိုရှိ
နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်တရုတ်ဆိုရဟာမြန်မာနိုင်ငံပြည်ရင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓားလိုကျင့်သုံးနေပြီးအခုသမ္မတရှီကျင်းပင်ရဲ့ခီးစဉ်အတွင်းမှာဒီကိစ္စပြည်လဲရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်နိုင်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးအကဲဟောင်း Priscilla Club ကဆိုပါတယ်အသေးစိတ်ကို Priscilla Club နဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Oh what they have said that is the excuse is that it's the anniversary of the establishment of diplomatic relations between
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရေးနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်90ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီအချိန်ထိစောင့်နေရဆိုတာပါပဲ။နှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်။ပြီးတော့သူဟာဒုသမ္မတအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်။ဆိုတော့အခုဟာပထမချိန်မဟုတ်ပါဘူး။နောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူး။အခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲ။နှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါ။မြောက်ကိုရီးယားဟာအများကြီးပိုရေးပါတဲ့မဟာမိတ်ပါ
မကြခင်ကတရုတ်ကျွန်းကျင်သူတွေမြန်မာကျွန်းကျင်သူတွေဆွေးနွေးပွဲတရားလုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါလား
Well this is true This is true I wouldn't argue with that
အဲ့ဒါမှန်ပါတယ်ကျွန်မစောရကမတက်လို့ပါဘူးတရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေတာပါလာတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတည်တည်ကြွကြွအကာအကွယ်ပေးပါတယ
်ကုလသမဂ္ဂမှာတော့တရုတ်ကဗီဒီယိုအနာရှိရယ် ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲအဲ့ဒီတရားရုံးကဆုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခိုင်းမှာ
We have to see what the decision is I'm not sure what the international
ဆုံဖြတ်ချက်ကိုစောင့်ကြည့်ရမှာပါ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူးဆုံဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်သူတို့မှာလုံပိုင်ခွင့်အာဏာရောရှိရလားကျမမသိကြပါဘူး။ယာယီလုံဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲ။တန်ဖက်အရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်။အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူး။တရုတ်ကမြန်မာကိုတန်ဖက်ပိတ်ဆို့မှာမဟုတ်ပါဘူး။ဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလုံဆောင်နိုင်ဖို့အခွင့်အရေးပါပဲ။ဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ။
ဆိုတော့မြန်မာကိုသူတို့ကတရုတ်ဘက်ကိုပူပြီးရွေ့တော့အောင်တွန်းပို့ကြမဲ့သဘောဖြစ်နေတာပေါ့
Well you can say that you can say that I don't think that
အဲ့လိုပြောနိုင်ပါလေအနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူးဒါပေမဲ့အဲ့ဒီသဘောတက်ရောက်ပါလေနောက်ဆုံးတစ်နေ့မှာတော့သူတို့ဘာလုပ်ကျင်နေဆိုတာမြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါလေ
ဒီခီးစဉ်အတွင်းမှာတရုတ်သမ္မတကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့တွေ့မယ်လို့ဆိုပါတယ်ဒီလိုတွေ့တာဟာနိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
Well you may remember that when President Obama visited he met with
သမ္မတဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမင်းတွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လူရိုးလှုပ်ဆင်မှာသူတို့ကတော့ဗန်းမလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အစ်စ်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူး။ NLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်။အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်။
ဆိုတော့သူခီးစဉ်ဒီပါတီတွင်နဲ့တွေ့ရာသူတို့အဓိပ္ပာယ်ရှိပါလိမ့်မယ်ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံတစ်မျိုးဖြစ်နေပါတယ်တကယ်တော့မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူးနေစရီသားမှာရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေဒါဖြစ်ပါတယ်ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့ကိစ္စကိုတော့တရုတ်သမ္မတဟာသူရဲ့ခီးစဉ်အတွင်းမှာတစုံတရ
အခုချိန်မှာဒ
ီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မှာမထင်ပါဘူး။ဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်။ဒစိတ်ဒေသအားဖြင့်ဒီစပုံတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးယုံကတက်တမန်တချို့ကငင်းကြေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်။တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓာတ်ကိုသုံးနေတာဖြစ်ပါတယ်။ဆိုတော့ရှီကျင်းမင်ဟာငင်းကြေးရေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူး
။အဲ့ဒါဘာဖြစ်လို့လဲခင်ဗျာ။တချို့ကတော့ပြောရတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ်။ AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုကျူဆွရဲလို့ကြေညာချက်ထုတ်ထားပါတယ
်။ As long as there is conflict it is disturbing Chinese investment.
ဒီမှာရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အနှောက်အယှက်ဖြစ်စေပါတယ်။ TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်။ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူး။ရင်းနှီးမြှုပ်နှံမှုတွေကလည်းပြည်ပခတစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပြည်ပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်ဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားတာပါ။ဒါကမမှန်ကန်တဲ့လုပ်ရပါ။အရသားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်တင်ပါလေ
။ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြောရင်ဒီကြောက်ဖြူမှလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုကဘယ်လိုမြင်ပါလဲ။တချို့ကဒီလုပ်ငန်းတွေဟာရှင်းမတွန်းနိုင်ဖြစ်နေလို့သုံးသပ်ကြပါလေ။အခုကဘယ်လိုပြောင်းလဲသွားနိုင်ပါလဲ။တရုတ်သမ္မတရောက်လာတဲ့ခါမှဒီကိစ္စ
There's two different issues there. There's the port, the Cheokju port and then
ဒီညမှာအကြောင်းအရာနှစ်ခုရှိပါလေ။ကျောက်ကျူစိတ်ကန်းနဲ့အထူးစီးပွားရေးဇုံတို့ဖြစ်ပါလေအထူးစီးပွားရေးဇုံကတော့အစင်းနဲ့ဖြစ်နေပါပြီသဘောတူညီမှုလက်မှတ်ထိုးပြီးပါပြီကုမ္ပဏီကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးသုံးသက်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်ကျောက်ကျူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါစိတ်ကန်းကိစ္စမဟုတ်ပါဘူးစိတ်ကန်းကိစ္စဟာဦးသိန်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
အဲ့ဒီစိတ်ကန်းကိစ္စကအိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင်ဗျာ
Well if you could say that but China has many ports now
အဲ့လိုပြောလို့ရပါတယ
်
အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါမူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျွန်မမထင်ပါဘူးဘာကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်40လုံးနေတာဖြစ်ပါတယ်ပထမဆင့်ကတိတ်သေးပါတယ်။ကျွေးမီကိစ္စကိုလည်းယင်းနှိမ့်နယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဇုံကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ်။
ရှင်ရှင်ပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ရဘူးအမေရိကန်ကိုတရုတ်နဲ့ဆိုင်ပူပြီးတော့နှိမ့်သက်ကြပါတယ်ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုသိရောက်မတော့အမေရိကန်ကဘာကြောင့်ဝင်မကယ်တာလဲဘာကြောင့်မြန်မာကိုဒီညမှာဝင်မကူစလဲလို့သူတွေကစဉ်းစားကြပါလိမ့်မယ်ပရက်စတာဘာပြောချင်ပါလဲ
Well first you have to consider geography I mean there are certain things that are immutable
ပထမဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါပြောင်းလဲလို့မရနိုင်ပါဘူးကျမတို့အမေရိကန်ကကမ္ဘာကြီးရဲ့တခြားတစ်ဖက်မှာပါမြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှည်ရှည်လဲလဲထိစပ်နေရမှာမဟုတ်ပါဘူးတရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှုရင်ကျေးမှုကြီးဆက်နွယ်မှုတွေရှိခဲ့ပါတယ်ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူ
းဆိုရင်တောင်တရုတ်ပင်လယ်ကြတော့ဟောတောင်တရုတ်ပင်လယ်နဲ့အမေရိကန်နဲ့အဝေးကြီးပဲအဲ့မှာကြတော့အမေရိကန်ကတော်လေးထက်ထက်ဝင်ပါဝင်နေပါလားပရက်စတာ
We have interest there I don't dispute that but we don't have the same kind of relationshipthat China has and we never will because of geography.
ကျမတို့ရဲ့အကျိုးစီးပွားအိမ်မှာရှိနေပါတယ်။ဒါကိုကျမမငင်းပါဘူး။မြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူး။ပထဝီအနေအထားကြောင့်နောင်လည်းမရှိနိုင်ပါဘူး။ဒါပြင်အမေရိကန်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကစီးပွားရေးရှုထောင့်ကစဉ်းစားတဲ့ယင်းနှိမ့်မြှုပ်နှံမှုပါ။အခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူး။ဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ယင်းနှိမ့်မြှုပ်နှံမှုတွေအများကြီးရှိနေပါတယ်။ Uboma, cell phone dawari, Ne Swan in Gomini Visari, Shivari. Time a little good at see why Winton on Mahobau, and Elly Letama do the Labi Mille, Nangaka, a simmy dewau. Tapi and dear Unimun and Murin Yala Lily, and now Nanganri, see why Loka, Winyau, Pokakela Lily, Pimawa.
Namananga, Nene, the Tayo, Ne, and now Nanganri, to the American Rue, Jama Body.
Well, it's really a long-term question. The more that Burma heads towards democracy
and ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လဲလိုပါတယ်သူတို့ကြီးစိုးမှုဟာတိတ်ကိုများပြထင်ရှားပါတယ်စီးပွားရေးအပေါ်မှာလဲကြီးစွာရိုက်ခတ်ပါတယ်ပြည်ပခတွေကလဲတိုင်းပြည်အနှံ့ဖြစ်နေလို့ယင်းမြောက်နံဘို့အခက်အခဲဖြစ်စီပါတယ်စစ်တပ်ကလဲပြည်ပခကိုဖြည့်ရှင်းမဲ့နဲ့ပို့ပြီးတော့ကြီးထွားအောင်လာလုပ်နေပါတယ်သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရေရှည်ဆက်ဆံခြင်း
I
think you've overstated the case. I think that it gets a lot of attention.
ရှင်ကဒီကိစ္စကိုနည်းနည်းပို့ပြောရလို့ကျမထင်ပါတယ်။လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်။ဆော်ဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်။ဆော်ဒီအာရေဗျာဟာကဘာကြီးအတွက်အဓိကရေနံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလည်းမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆင်မဟုတ်ပါဘူး။လက်ရှိထရမ့်အစိုးရကဆော်ဒီအာရေဗျာကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျမထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျယ်ပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူး။ပြည်ထနာအခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှာလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူး။ရေနံနဲ့ဘေးရင်မိသားစုအပေါ်မှာအခြေခံထားတာပါ။ဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်စင်ပါဘူး။
ကျော်စံသားရဲ့မြမအရေး30ချက်အစီအစဉ်ပါရှင်။တစ်ဆက်တည်းပဲကြာတာပရင်းနေ့ညပိုင်းအစီအစဉ်မှာတင်ဆက်နေတဲ့ဥအောင်ခင်ရဲ့မြမအရေး30ချက်မှာတင်ပြမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးကြပါမယ်
။မြမကားတော်မှာနိုင်ငံခြားကွန်ပဏီတွေတွေ့ရှိတဲ့သဘာဝတန့်ွေကိုနိုင်ငံခြားကွန်ပဏီကပဲထိုင်းနဲ့တရုတ်ကိုရောင်းချနေပါတယ်။ဗမာအစိုးရကနှစ်စဉ်ဒေါ်လာ3000လောက်ပေးပါတယ်။ဒါကြောင့်
ဒါကတော့တီတွင်းထွက်ဓာတ်ငွေကိုနိုင်ငံခြားရောင်းချပြီးနိုင်ငံခြားကဓာတ်ငွေရေကိုဝယ်ယူမဲ့အစီအစဉ်ကြောင်းဥအောင်ခင်ရေးသားထားတဲ့ဒီဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်တဲ့အခါမှာတော့အပြည့်စုံနားကြားဖို့ရှိပါတယ်ရှင်။အခုတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ရင်းသေးငယ်တွေမှာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါလက္ခဏာတွေမြင်ရတဲ့အခါမှာမိဘတွေအနေနဲ့ထိတ်လန့်တုန်လှုပ်နေရုံနဲ့မပြေပါဘူးအချိန်မီကုသမှုခံယူနိုင်ဖို့အတွက်ကလေးကင်ဆာရောဂါကုသပေးတဲ့ဆေးရုံကြီးတွေကိုအမြန်ဆုံးဆက်သွယ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန့်စော်ကတင်ဆက်မှာပါရှင်နားဆင်လို့ရပါပြီ
ကလေးငယ်လေးတွေဟာကြိုတင်ကာဝယ်လို့မရတဲ့ကင်ဆာရောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိရှိတဲ့သူတွေအတွက်နေပါနေပါသေးတယ်ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်နိုင်တယ်လို့ထင်မှန်မှထားတာကြောင့်ယောဂဖြေရှာမရပဲအချိန်လွန်သွားတဲ့ကင်ဆာလူနာကလေးငယ်လေးတွေကိုအများပြားတွင်မြင်နေရတာပါကလေးငယ်လေးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေဟာကြိုတင်ကာဝယ်လို့မရဘူးဆိုပေမဲ့လူကြီးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေနဲ့နှိုင်းယှဉ်ရင်တော့ကုသပျောက်ကင်းမှုအခွင့်အရေးတွေပုံများနေတာကြောင့်ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်တယ်လို့တန်တရားရှိပြီဆိုရင်ရန်ကုန်နဲ့မန္တလေးကကလေးကင်ဆာရောဂါကုသတဲ့ဆေးရုံကြီးတွေစီကိုဆက်သွယ်စုံစမ်းပြီးစစ်ဆေးကုသမှုခံယူဖို့လိုတယ်လို့ရန်ကုန်မြို့ Helping ကလေးဆေးရုံကြီးမှကလေးထုခုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာတော်ကြီးခိုင်ကပြောပါလေ။အဲ
့လိုကလေးကင်ဆာဖြစ်တဲ့သူတွေကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးဆေးရုံကြီးမှာရှိတယ်။မန္တလေးကလေးဆေးရုံကြီးမှာရှိတယ်။ဗမာနိုင်ငံမှာ2နေရာရှိရပေါ့နော်။အဲ့လိုရှိရဆိုတာကိုလည်းသိစေချင်ပါတယ်။အဲ့လိုကုတဲ့ကလေးတွေမှာဆုံးမွားတဲ့လူတွေလည်းရှိသလိုအခုလို
ကောင်းပြီးတော့ယောဂကင်းစင်ပြီးတော့အခုလိုဒီနေ့လိုမျိုးပျော်ရွှင်တဲ့ကလေးတွေလည်းအများကြီးရှိတယ်ဆိုတာကိုလည်းအားပေးပြီးတော့အသိပေးချင်ပါတယ်။ကလေးငယ်လေးတွေဟာကင်ဆာယောဂဖြစ်မယ်လို့ထင်မဲ့မထားတာကြောင့်ယောဂအတိနောက်ကြခဲ့ရတဲ့သူတွေဟာမြန်မာနိုင်ငံမှာအများပြားရှိနေတာကိုတွေ့ရပါတယ်။လင်းတန်းမြစ်တာလို့ခေါ်တဲ့ကလေးကင်ဆာဖောင်ဒေးရှင်းကိုတည်ထောင်ပြီးတတိပေးကူညီမှုတွေကိုလှုံ့
yoga kudale thana gu chechen yaw mla nai me shin ni de ja ba le tilin dogwe yoga phit de lo tin bi sin yu tin ya ga ni kensa yoga phit nai ne lo tanya shi ga da ja helping klei sin yu ji go yaw la bi kudaw mwe go chei mi ya yu nai ga de lo min pye song jaw ye mi kin phit tu ma hi man khat we ga tu ye atwe chong ni go aku lo pyo ba le
tu a sa phit da cha ya cha de pi yin ma pya u pyan pyan cha de ba hu ja su ju ba tai lai ne kana le ba phya a cha twa la pyan pyan pyo a chei man ma pyan pyan tat la ba bu ja la tu a phyu pwe phyu go phit da klei ya le a ne tulun dogwe lo tin la le a ne sin yu bo lo tulun dogwe bo mwe ji ga tu a tulun dogwe ma hoh bu de แต่ตัวผิวเนี่ยเนี่ยนี่แหละตัวผิวเนี่ยเนี่ยโยคะนักคู่ขึ้นไหนเนี่ยเสี่ยวงอ่ะบอกไปอัจฉริยกินสาเนี่ยตัวกินสาขึ้นไหนเนี่ยอ่ะตัวอย่างงี้ซิดิพัดไล่เลยคณะกูมาบอกอัจฉริยดิบาชื่ออ่ะซิดิพัดไล่เฉยมาตัวอัจฉริยดิบาไม่ชื่อแต่ตัวอเต้เนี่ยเบลงเนี่ยจี้เลยแหละไอ้อเต้เนี่ยเบลงจี้อ่ะตัวเนี่ยตัดสายเนี่ยโยคะอ่ะเนี่ยตัวเราต้องเสี่ยวงเนี่ยชื่อดิพ่อมาตัวพ่อเราชื่อดิอ่ะแค้นจินเลยช ကျောက်ကင်းရောက်ခုတနိုင်တဲ့အခွင့်အရေးတွေများလာကြောင်းရင်းနှီးမိပါတဲ့အနေနဲ့လှုပ်ဆောင်တင်တာတွေကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့လိုတယ်လို့ဟယ်ပင်ကလေးစီယုံကြီးမှကလေးတကူစီယာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနင်းကပြောပါတယ်ကလေးကင်ဆာတော်တော်များများဟာကျောက်ကင်းနိုင်ဖို့အရန်ကိုရာဂိုင်းလုံးများပါတယ်အဲ့တော့ကမ္ဘာတိုင်းတာနဲ့ဆိုလို့ရှိရင်ကလေးဆယ်ယောက်မှာရှစ်ယောက်ဟာကျောက်က
ကင်ဆာယောဂဖြစ်ပြီဆိုရင်ငွေကြေးကူညီမှုတွေများနိုင်တယ်လို့သိရှိထားကြတာပါ။ကလေးကင်ဆာရောဂါဝေးနာရှင်တွေအတွက်ကင်ဆာရောဂါနဲ့ပတ်သက်တဲ့ဆေးဝါးတွေကိုနိုင်ငံတော်ကရှစ်ဆယ်ရာခိုင်နှုန်းထောက်ပံ့ပေးထားပြီးပြည်တွင်းပြည်ပအလှူရှင်တွေကနှစ်ဆယ်ရာခိုင်နှုန်းထောက်ပံ့ကူညီပေးထားတာကြောင့်ကင်ဆာရောဂါကုသတဲ့ဆေးဝါးတွေအတွက်ငွေကြေးကူညီမှုတွေကိုစိုးရိမ်ပူပန်နေဖို့မလိုဘူးလို့ပမောက္ခတောက်တာတော်ကြီးခိုင်ကပြောပါတယ်။ဒီကလေးကင်ဆာတွေကိုဆေးကုတဲ့အခါမှ
ပြည်စုံအောင်ပေးနိုင်ပါတယ်ဒါကြောင့်ခလေးကင်ဆာကုသရဲ့အခါမှာဆရာမတို့အနေနဲ့ဆေးဝါးကုန်ကြမှုမရှိပါဘူးယနေ့ကလေးတွေမှာကျူတင်ကာဝယ်လို့မရတဲ့ကင်ဆာရောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါကြောက်လန့်ဆွေးရိမ်မနေပဲခလေးကင်ဆာရောဂါကုသပေးတဲ့ဆေးရုံကြီးတွေစီကိုအများဆုံးဆက်သွယ်ပြီးတွားရောက်ကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပါ
Dr. Tansin Tinsenide, Ludune, Jamai, Sisingo, Nasin Gerabashi, Akuro, Mesumyamun, Diopyame, Blockari, Sisingo, Nasin Yamaba, Japan Taitan, Gargo Munit Kujite, Toyodaga, Kishi P, Nutit Kugu, Natong, Naset Kunima, Sasa Melu, Jinya Tabare, Fuji Tongche Yema, Luuri, Natong Lau, Sani, Name Mutiku, Woven City, Lu, Toyodaga, Name Pitaraba, Moundu Me, Jinri, အင်းသားရီရဲ့အင်းသားရီရဲ့ကျမ်းမာရေးအခြေအနေကိုအလိုလိုသိနိုင်မဲ့ AI ဉာဏ်ရည်တုစံစာရီနဲ့တည်ဆောက်မဲ့ရှေ့ပြေးမျိုးတစ်အကြောင်းကိုမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်မှာပါရှင်။
Japan ma Toyota car company ya khise bie myo de tuku saut do me no ko da nyu chi ya da ro ni din sia be
ti ya fuji taung ji ye chi yin ma na ga myo tit ku saut ma le ma su ya mo 195 eka che de di myin ni ya bo ma lu yi 2000 lao sa ni lo ya ma myo tit ku saut ma su ro belo lu ri ni ma le su ra ga ro sait wan sa sia be
ရှင်းနှစ် 2022 ခုနှစ်မှာစားဆောင်မယ်မြို့တစ်ကို Woven City လို့ Toyota ကနာမည်ပေးထားတယ်လူတွေနဲ့ဆက်တွေရောရှက်နေကြမယ်ဆိုတဲ့သဘောပေါ့အနာဂတ်နည်းပညာတွေကိုစမ်းသပ်တည်ထွင်မဲ့ဓာတ်ခွဲကန်းကြီးတစ်ခုလို့သဘောထားစောင့်မယ်မြို့တစ်ထဲမှာဆက်ရုပ်တွေဆက်တွေမောင်းသူမဲ့ရင်တွေတုံးပြီးတော့လူတွေရဲ့ဒီနေ့စဉ်နေမှုထိုင်မှုဘဝတွေကိုလွယ်ကူအဆင်ပြေအောင်လို့ချိတ်ဆက်ပေးပါတယ် Toyota ကိုမနီယအုတ်ကထားလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့အာဂီယိုတိုယိုတာကလက်စ်ဗေဂတ်မှာလုပ်တဲ့ CES
wants to know when will cars truly drive themselves? When will they know what I'm thinking? When will they fly? And more importantly,
ကားတွေကဘရော့တူလိုလိုမောင်းပါလေကိုပါတွေးနေလဲဆိုတာကားကဘရော့တိမှလဲကောင်းကင်မှာပြန်နိုင်တဲ့ကားတွေဘရော့ပေါ်လာမှလဲစရုပ်ကြီးလိုအသွင်ပြောင်းသွားတဲ့ကားမျိုးဘရော့ရှိလာမှလဲဆိုတာကိုလူတိုင်းသိကျင်နေကြပါတယ်စရုပ်ကြီးလိုပုံစံပြောင်းသွားမယ်တိုယိုတာကားမျိုးတော့ကျွန်တော်တို့ထွင်မနေပါဘူးဒါပေမဲ့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်တဲ့ဤပညာမောင်းသူမဲ့ရင်ဤပညာလမ်းပေါ်မှာလူတွေနဲ့ဆက်တွေ့ရောရှက်သွားလာနိုင်မယ်ဤပညာမျက်စစ်တရားသုံးဤပညာမျိုးလိုအနာဂတ်ဤပညာတွေကို Toyota ကုမ္ပဏီကအာရုံစိုက်လုပ်နေပါတယ်။ဒီဤပညာတွေပေါင်းပြီးအတူကောက် case တို့ကျွန်တော်တို့ခေါ်ပါတယ်
။21ရာစုအနာဂတ်မျိုးတစ်မျိုးဖြစ်မယ်လို့ Toyota ပြောတဲ့မျိုးတက်မှာအိမ်တိုင်းကို smart home ဤပညာတွေနဲ့စောက်ထားမှာတဲ့အိမ်ထဲမှာအိမ်အကူဆက်ရုပ်တွေရှိမယ်အိမ်သားတွေရဲ့နှိမ့်စာဒူဝါကိစ္စတွေပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့အဲ့ဒီဆက်ရုပ်တွေကကူညီပေးနိုင်မယ်နောက်အိမ်မှာ artificial intelligence AI ဉာဏ်ရည်တုနင်းပညာနဲ့ sensor တွေတက်ထားမှာဖြစ်လို့အိမ်သားတွေကျန်းမာရေးလားနေမကောင်းဖြစ်နေလားဆိုတာကအစအလိုလိုသိနိုင်မယ်လုံးချရာရှိတဲ့ကိစ္စတွေကိုအခက်အခဲမရှိလုပ်နိုင်အောင်အထောက်အကူဖြစ်စေမယ်တဲ့
တမန်လူတွေပြင်ရှစ်ပြင်းဤပညာတွေတီထွင်မဲ့သူတွေတွေလည်းနေကြမဲ့မြို့ဖြစ်တာမို့လို့လူတွေ AI ဉာဏ်ရည်တုအခြေခံနဲ့ဆက်တွေ့ကြတားစတာဖြစ်ဖြစ်နေနိုင်အောင်လို့တစ်ဖက်နဲ့တစ်ဖက်စိတ်ချလက်ချပို့ပြီးတော့ယုံကြည်အားကိုးလာကြအောင်လို့လိလဆန်းသက်ခွင့်ရမယ်လို့ဆိုပါတယ်ဒီမျိုးတွေလောက်ရတဲ့ရွယ်ချက်တစ်ခုကရှစ်ပြင်းဆက်တွေကိုတီထွင်နေတဲ့တစ်ချိန်ထဲမှာပဲစမ်းသက်အသုံးချပြီးတော့လက်တွေ့မှာတကယ်အသုံးဝင်ရလားအလုပ်ဖြစ်ရလားဆိုတာကိုလည်းလေ့လာဖို့ဖြစ်တာကို
ပြောရမယ်ဆိုရင် Woven City ရှေပြေးမျိုးတက်ကိုအစမ်းသက်ခံမျိုးလို့လည်းပြောရမှာမဟုတ်ရှင် Toyota အကြီးအကဲ Akio ပြောတာနားထောင်ကြည့်လေ
Imagine a fully controlled site that would allow researchers, engineers and scientists the opportunity to freely test technology
ဘောင်းသူမဲ့ရင်ဤပညာတွေဆက်ရုပ်တွေခုနှစ်တခုချိတ်ဆက်ထားတဲ့ Smart Home ဤပညာတွေ AI ဉာဏ်ရည်တုဤပညာတွေဝန်ဆောင်မှုပေးနိုင်မယ်ရွေးရှားဆက်ရုပ်တွေအပြင်တခြားဤပညာတွေကိုသုတေသီတွေအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေကလက်တွေ့ပတ်ဝန်းကျင်မှာလွတ်လွတ်လပ်လပ်လေ့လာစမ်းသပ်နိုင်မယ့်နေရာတစ်ခုကိုမှန်းဆကြည့်နိုင်ပါတယ
်။ Toyota ရဲ့ရှေ့ပြေးမျိုးတက်မှာနောက်ထူးတာတစ်ခုကလက်စစ်တားကိုပုံမှန်မဟာဓာတ်အားလိုင်းတွေကနေယူမှာမဟုတ်ဘူးလေမဆွေမမော။ဒီ Toyota ကုမ္ပဏီရဲ့ Hydrogen Fuel Cell ဤပညာလက်စစ်တားတွေနဲ့မြို့ကိုလေပတ်မှာ။နောက်ပြီးတော့ဒီအဆောက်အုံတွေစောက်တဲ့နေရာမှာလည်းအဓိကသစ်သားတွေကိုသုံးပါတသားတွေတစ်ခုနဲ့တစ်ခုအဝင်ခွင်ကြချိတ်ဆက်ပြီးတော့စောက်တဲ့ဂျပန်စောက်လို့ရည်နီးပညာကိုသုံးပြီးတော့စောက်မှလို့ပြောပါတယ
်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောက်လျှောက်ရေးကိုရှေ့တန်းတင်တဲ့သဘောပါ။ဒါကြောင့်မော်တော်ယာဉ်တွေဆိုလို့ရှိရင်လည်းလေထုညင်ညမ်းစေတဲ့ကာဗွန်တန်းတွေလုံးဝမထွက်အောင်လို့ရှက်ဆက်ကားတွေကိုပဲသုံးမယ်။နောက်အများသုံးရှင်လေးတွေကိုလည်းပြေးဆွဲပေးနေမှာတဲ့။မြို့တဲ Woven City ကိုဒန်မတ်နိုင်ငံကကဘာကျော်ဘီသူကဘျာခ်အင်ဂန်စ်ကဒီဇိုင်းဆွဲစောက်ပေးမှာပါ။သူ့ရဲ့ဒီဘျာခ်အင်ဂန်စ် Group ဘီသူကအဖွဲ့ဆိုရင်Google ကုမ္ပဏီရုံးတော်တော်များများနဲ့နယူးယောက်မြို့က World Trade Center တည်ကြီးဖြစ်တဲ့ Two World Trade Center ကြီးအပါအဝင်ကမ္ဘာတဝန်းအထင်ကြီးအဆောက်အဦတွေကိုဒီဇိုင်းဆွဲဖန်တီးပေးခဲ့တာကိုသားညုံရ
။အရှိန်ကောင်းနေတဲ့ဤပညာသစ်တွေနဲ့ဒီမနာလိုချင်စရာပတ်ဝန်းကျင်မျိုးဖြစ်မဲ့မြို့တည်ကြီးတစ်ခုကိုဖန်တီးခွင့်ရတဲ့အခွင့်အရေးကသူ့အတွက်လည်းသိတ်ကိုထူးခြားတယ်တဲ့။ဒီကနေ့ကမှမြို့တွေကိုကြည့်လို့ရှိရင်မော်တော်ကားတွေကမြို့ကိုပုံဖော်နေတယ်လို့ဖြစ်တယ်။ဒါကြောင့်မို့မြို့တစ်မှာတော့အသေးချာအစီအစဉ်ချပြီးတော့လမ်းတွေကိုပုံဖော်ဒီဇိုင်းဆွဲထားတယ်။လမ်းမျိုးစာ၃မျိုးခွဲထားမယ်လို့ဘိသုကာဗျာကပြောတယ်ဗ
ျ The first type is the fast transportation and every vehicle is autonomous with zero emissions and street trees create the necessary distinction between people and vehicles The second type
ကမှလမ်းမျိုးစာကမော်တော်ယာဉ်တွေပဲသွားနိုင်မယ်လမ်းမျိုးပါမောင်းမြင်မဲ့ယာဉ်ကနေကာဗွန်တန်းငွေလုံးဝမထွက်တဲ့ကားမျိုးတွေသွားနိုင်မယ်လမ်းမျိုးပါလူသွားလမ်းနဲ့ကားလမ်းတွေကိုလည်းတစ်ပင်နေနဲ့ခွဲထားမှာပါဒုတိယလမ်းမျိုးစာကတော့ခြေချင်းလျှောက်သူတွေ
အနေရင်တွေပဲသွားလာလို့ရမယ်မြို့ပြလမ်းမြို့ဖြစ်ပါတယ်တတိယလမ်းမြို့စားကြရင်တော့လူသားလမ်းမဲ့ပါတယ်ပန်းချန်ကြီးဖြစ်မှာပါမြို့ရဲတနေရာကနေတနေရာကိုခြေချင်းလျှောက်သွားနိုင်အောင်လမ်းတွေနဲ့ဆက်ထားမဲ့ပန်းချန်ကြီးပါတိုယိုတာကားကုမ္ပဏီရဲ့ခေတ်ဆက်ပြမြို့တက်မှာမောင်းသူမဲ့ရှင်လေးတွေကိုလည်းနေရာအနှံ့မြစ်တွေ့ရဖို့ရှိတဲ့ကိုသားညုံရ
2023မှာလုံးဝရှင်မောင်းမပါတဲ့လျှက်စစ်ကားလေးတွေအသုံးပြုတဲ့ပုံစံပေါ်မှာမူတည်ပြီးတော့ကားအမျိုးအစားအခြေအသေးဖြစ်သွားမှာပုံစံကတော့ဘိန်းတက်ထားတဲ့ကုန်တက်တာလေးတွေနဲ့တူတယ်အဲ့ဒီရေမောင်းမပါတဲ့လျှက်စစ်ကားလေးတွေကိုပုံစံမျိုးစုံအသုံးပြုနိုင်အောင်လုပ်ထားမှာဘတ်စကားအနေနဲ့လည်းတုံးလို့ရတယ်ကုန်တင်ကားလိုလည်းတုံးလို့ရတယ်ဈေးဆိုင်တွေစားတောက်ဆိုင်တွေလိုလည်းတုံးလို့ရပါတယ်ရွေလ
ောင်းမပါလျှက်စစ်တအားနဲ့မောင်းရတဲ့ဒီနင်းမျိုးစုံဝန်ဆောင်မှုပေးနိုင်ရမယ့်ရင်မျိုးကိုအနာဂတ်မှာတွင်တွင်ကြဲကြဲသုံးလာကြဖို့အတွက်တိုယိုတာကရည်မှန်းထားတာပါဒါကြောင့်လဲသူတို့ရဲ့အနာဂတ်မျိုးသစ်မှာ e-pellet ကားလေးတွေကိုစမ်းသတ်တဲ့အနေနဲ့သုံးမယ်ဆိုတာကြိုတင်ခန့်မှန်းလို့ရနိုင်တဲ့ကိုသားညုံမြ
2021မှာစဆောင်မဲ့ Toyota ရဲ့ဒီမျိုးသစ်ကတိတ်ကိုခစ်ရှိပြီးနေလို့စိတ်ကွင်းဆန်နေဆိုတာ Toyota ကြီးကဲ Akio ကိုယ်တိုင်ကလည်းသဘောပေါက်တယ်ဒါပေမဲ့တခြားရာကတော့မြို့ပါနေမဲ့သူတွေရဲ့ကျန်းမာပျော်ရွှင်ရေးကိုအဓိကဥစားပေးတည်ဆောက်မဲ့ဒီမြို့သစ်စီမံကိန်းကတိုတာကုမ္ပဏီတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့လူတိုင်းအတွက်အကျိုးရှိမဲ့စီမံကိန်းဖြစ်တယ်လို့ပြောသွားတယ်ဗ
ျအနာဂတ်နည်းပညာတွေကိုတည်ထွင်ဖန်တီးမဲ့မြို့သစ် Woven City ကို၈နှစ်စောင့်ဆောက်ပြီးတော့၅နှစ်အတွင်းမှာလူစားနေနိုင်မယ်လို့တော့ပြောတာပဲနည်းပညာသစ်တွေပေါ်ရင်ပေါ်လာတယ်လို့ဆက်ဖန်တီးနေမဲ့မြို့ဖြစ်လို့ဘယ်တော့မှပြီးမဲ့မြို့မဟုတ်ဘူးလို့လည်းဆိုရဲဒီမျိုးမှာလူ2000လောက်စနေနိုင်မယ်ဆိုတော့ဘလို့လူမျိုးတွေနေနိုင်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်။နောက်ဒီမျိုးတင်မှာနေနိုင်ဖို့ဘလောက်ကုန်ကြမှာလဲဆိုတာကလည်းလူတွေသိကျင်နေကြပါတယ်။မျိုးကစတော့မဆောက်ရသေးတော့အိမ်တိမ်ဈေးဘလောက်ရှိမလဲဆိုတာပြောလို့တော့မရသေးဘူး။ဒါပေမဲ့ Toyota ကုမ္ပဏီတာဝန်ရှိသူတယောက်ကတော့ Toyota ကားတွေလိုပဲလူတိုင်းတက်နိုင်တဲ့ဈေးမျိုးဖြစ်ပါလိမ့်မယ်လို့ပြောပါတယ်ရှင်။
မဆုမြတ်မွန်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။သမ္မတတော်ရဲ့ထောက်အတရားဆွဲဆိုထားတဲ့အမှုအထက်လွှတ်တော်မှာကြားနာဆက်ဆီတဲ့အခါအောက်လွှတ်တော်ကိုစားတရားလုံးဖြစ်ဆောင်ရေးကြမဲ့သူတွေကိုအောက်လွတ်တော်ဥက္ကဋ္ဌအနာစီဘလူစီကရွေးချယ်ထားသူခုနှစ်ဦးကိုအောက်လွတ်တော်မှာမနေ့ဗုဒ္ဓနေ့ကမဲခွဲအတည်ပြုလိုက်ပါပြီ။ဒါနဲ့တပါးထဲမှာပဲသမရပေါ်တင်ထားဆွေးချက်နှစ်ခုကိုလည်းအထက်လွတ်တော်ကိုပို့လိုက်ပြီးဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်တရုတ်ကုန်သွယ်အငြင်းပွားမှုကိုဖြေရှင်းမဲ့ကုန်သွယ်ရေးကဏ္ဍဦးသဘောတူညီချက်တရားကိုတရုတ်ဒုတိယဝန်ကြီးချုပ်လျူဟေးနဲ့အတူဗုဒ္ဓနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။သမ္မတထရန့်ကဒီတဲ့ကြီးမားတဲ့ကုန်သွယ်ရေးသဘောတူညီချက်မရှိနိုင်တော့ပါဘူးလို့ပြောသလိုဒီသဘောတူညီချက်ဟာကမ္ဘာတစ်လွှာငြိမ်းချမ်းရေးတည်ငြိမ်မှုတွေစီကိုဥတည်သွားလိမ့်မယ်လို့လည်းဟောကိန်းထုတ်လိုက်ပါတယ်။ရုရှားနိုင်ငံမှာဝန်ကြီးချုပ်ဒီမီထရီမက်ဒက်ဒက်ဖ်ဟာသူ့ရဲ့ဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတရားဝင်တင်သွင်းလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကရုရှားပါလီမန်ကိုပို့ပြီးအင်အားကောင်းစေမယ့်အခြေခံဥပဒေဆိုင်ရာပြည်ရင်ပြောင်းလဲချက်တွေကိုအစုပြုပြီးနောက်သိမ့်မကြခင်မှာအခုလိုဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရဟင်ဂျာဒုက္ခသည်တွေကိုယ်သဘောနဲ့ကိုဘေးကင်းလုံခြုံစွာနေရပြန်ပြီးရေရှည်ရပ်တည်နိုင်မဲ့အခြေအနေတွေဖြစ်လာအောင်မြန်မာဘက်ကဖန်တီးပေးရေး ICRC နိုင်ငံတကာကြက်ရှင်ဤအဖွဲ့အနေနဲ့မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဗုဒ္ဓနေ့မှာတိုက်တွန်းပြောကြားလိုက်ကြောင်းဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ရဟင်ဂျာပြည်ပခါကိုမြန်မာဘက်ကဖန်တီးတာဖြစ်တဲ့အတွက်ဒီပြဿနာရဲ့အဖြေကိုလည်းမြန်မာဘက်ကပဲရှာဖွေလွှတ်ဆောင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးကပြောပါတယ်ခင်ဗျာ။
ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုစောဝင်းထိုင်ကပြပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါရှင်။ကြာသပတေးနေ့နေနဲ့ King View မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ဒီအစီအစဉ်ကိုနနက်၈နာရီကနေ၉နာရီမှလည်းလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ထုတ်လွှင့်မှာပါရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.